လက်ဗနွန်နိုင်ငံဘေရုတ်မြို့နယ်မှာအီဇွေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်လူ20ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီတန်းရတဲ့အကြောင်းလက်ဗနွန်အာဏာပိုင်ကပြောလိုက်ပါတယ်။ပြစ်ခတ်ရဲ့ဆေးရည်သဘောတူညီချက်ရဖို့တန်တမန်တွေကြိုးစားနေကြပါပဲ။အရင်ကပြစ်ထောင်ပြစ်ခတ်မြို့နယ်ကောင်မှာတိုက်ခတ်မှုမျိုးတွေကိုကြိုတင်သတိမပေးဘဲအီဇွေးကဆက်လုပ်လာနေတာပါ။ဒေသပတ်မပြေခင်၄ချိန်မြောက်စင်းနေကမြို့နယ်ကောင်တိုက်ခတ်ခံရမှုမှာဒဏ်ရာရသူ66ဦးရှိတယ်လို့လည်းလက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။လက်ဗနွန်နိုင်ငံကဟက်စ်ဖူလာဖွဲ့နဲ့အီဇွေးတို့ကြားလက်နက်ကြီးဖြစ်ပွားနေတဲ့စစ်ပွဲကိုအဆုံးသတ်နိုင်မဲ့သဘောတူညီချက်ရဖို့အမေရိကန်အထူးကုလသမဂ္ဂအေမော့စ်ဟိုချစ်တိုင်ဒေသရင်းတွဲအောင်နေချိန်မှာပဲတင်းမာမှုတွေပေါ်ပေါက်နေတာပါ။အီဇွေးရဲ့တက်ခတ်မှုကြောင့်လက်ဗနွန်နိုင်ငံမှာသေဆုံးသူလူပေါင်း 3,500 ကျော်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။စစ်ပွဲကြောင့်လက်ဗနွန်လူဦးရေ၄ဘုံတဘုံလောက်ရှိတဲ့လူပေါင်း 1.2 သန်းလောက်ကလည်းနေရဆုံးခွာနေရတာပါ။စစ်ပွဲကြောင့်အီဇွေးမှာလည်းစစ်သား 90 လောက်နဲ့အရသား 50 နီးပါးသေဆုံးခဲ့ရပါတယ်ခင်ဗျာ။